မနလေးတိုင်းဒေသကြီးမိုးကုံးမြို့ဒီတိုက်ပွဲကြောင့်ဒေသခံရန်နေချီတင်းရှောင်ခဲ့ကြရသလိုရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့တိဦးနေဆက်အနီးမှာပောက်ကွဲမှုဖြစ်ခဲ့လို့စုံစမ်းနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစော်ပါတမ်ဘရွန်နဲ့ TNLA ကတအန်းပလောင်တပ်ဖွဲ့အကြားဒီလ19ရက်နဲ့24ရက်နေ့တွေမှာရှမ်းပြည်နယ်မြောက်ပိုင်းမိုးမိန်မြို့နယ်နဲ့မနလေးတိုင်းဒေသကြီးမိုးကုံးမြို့နယ်တွေအတွင်းတိုက်ပွဲတွေဖြစ်ပွားခဲ့ရာကလုံခြုံရေးအတွက်စိုးရိမ်လာကြောင့်ဒေသခံတွေမိုးကုံးမြို့ပေါ်ကိုတင်းရှောင်လာကြတာပါတိုက်ပွဲကြောင့်တင်းရှောင်လာသူ900ကျော်လောက်ရှိနေပြီလို့လေမိုးကုံးမြို့ရှောလီဝိုင်းရက်ကွက်ရဲ့အုပ်ချုပ်ရေးမှူးဦးစိုးမြင့်က VOA ကိုပြောပါတယ
်။မနေ့ကညနေပိုင်းပြီပေါ့နော်။ဒီထုတ်တော့ဒီမှာကျွန်တော်တို့ထားတဲ့နေရာ9နေရာရှိတယ်။ဒီကူကြီးဖရာဘုံကြီးကျောင်းမှာ100ကျော်ထားတယ်။ကိစ္စကုတ်ဒီစုပရမညာခမ်းမမှာလည်း80လောက်ထားတယ်။နောက်ထောင်းမင်္ဂလာဓမ္မယုံမှာလည်း80လောက်ထားတယ်။ပိတ်ဆွေနဲ့လူစုနေချင်းအသင်းတော်မှာလည်း100ကျော်ထားတယ်။တော့ကျွန်တော်တို့ရှမ်းကျောင်းပေါ့။အဲတချို့လဲသူတို့နီးစပ်ရာအိမ်တွေမှာလာပြီးတော့ခိုလုံရတာတွေရှိပါတယ်။အဲ့တော့အားလုံးဆိုရင်940လောက်ရထားတယ်ဗျ။
တိတ်ဆောင်လာသူတွေဟာမာနာချောင်းကြီးအလဲရွာရှမ်းကုန်းစံလီစုကုန်းစံနဲ့ကြောက်ဝါရွာတွေကဖြစ်ပြီးစစ်ဆောင်တွေကိုတော့တက်ဆိုင်ရာဘာသာရေးအဖွဲ့အစည်းတွေနဲ့ရမီရပ်ဖတွေကကူညီထောက်ပံ့ပေးထားကြောင်းပြောပါတယ်။ရွေးကောက်ပွဲလွန်ကာလမှာတမ်ဘရွန်နဲ့ရှမ်းပြည်နယ်မြောက်ပိုင်းခြေစိုက်လက်နက်ကိုင်အဖွဲ့တွေကအပြစ်ခတ်ရက်စဲထားပြီးငြိမ်းချမ်းရေးဆွေးနွေးဖို့ပြင်ဆင်နေရှိပေမဲ့ဒေသရင်းအခြေအနေတွေဟာတည်ငြိမ်မှုမရှိသေးသလိုပြီးခဲ့တဲ့သတင်းပတ်အတွင်းကလည်းကြောင်မဲမြို့နယ်အတွင်းမှာရွေးကောက်ခံအမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးတနက်နေ့ပြစ်ခတ်တပ်ဖြတ်ခံခဲ့ရပါတယ်မနေ့တုန်းကလည်းတရုတ်နိုင်ငံနဲ့နယ်စပ်မူဆယ်မြို့မှာည၈နာရီလောက်ကပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တာပါဒီပောက်ကွဲမှုနဲ့ပတ်သက်ပြီးမူဆယ်မြို့ပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနကခရိုင်မှု ULSO ကအခုလိုပြောပါတယ
်မူဆယ်နဲ့နှမ်းခမ်းမထွက်လေအဲ့ဒါမဟုတ်ဘူးရှိတယ်ကျိုးဆိုပါလေးပေါ့နော်အနားမှာပါငါ၈နာရီကျော်လောက်ပါခင်ဗျငါဖြစ်စင်ရတော့ပြည်သူ့ဆက်ကောင်းဆောင်ရေးအိမ်ရှိတယ်လေအတမိုင်းလို့ထင်ရတာပေါ့နော်အဲအတမိုင်းလို့ထင်ရတယ်အဲ့ဒါဖြစ်ဆံဝန်းထဲမှာဖြစ်ပြီးပောက်ကွဲသွားတယ်ထိခိုက်မှုမရှိဘူးနော်ထိခိုက်မှုမရှိဘူးလူသူတရိတ်ဆန်အပြည့်စည်လည်းမရှိဘူ
းပောက်ကွဲမှုဖြစ်ပွားတဲ့နေရာကိုမြို့နယ်အုပ်ချုပ်ရေးရဲတမ်ဘရော့စတဲ့သက်ဆိုင်ရာတာဝန်ရှိသူတွေလာရောက်စစ်ဆေးခဲ့ကြပြီးလောလောဆယ်မှာတော့လက်သက်တရေခံကိုစုံစမ်းနေဆဲဖြစ်ကြောင်းပြောပါတယ်ကျောင်းမြမာနေဆက်ကုံသွယ်ရေးရဲ့အချက်ချာဖြစ်တဲ့မူဆယ်ဒေတာမှာလက်နက်ကင်အဖွဲ့အတော်များများလှုပ်ရှားနေပြီးပြစ်ခတ်တိုက်ခိုက်တာပေါက်ကွဲမှုဖြစ်တာတွေဟာမကြာခဏဖြစ်ပွားလေးရှိပါတယ်မူဆယ်မြို့ဂရုနာပရာဟိတအသင်းကဦးတောင်ထွန်းကတော့ဗုဒ္ဓဦးနေညကပေါက်ကွဲမှုဖြစ်ခဲ့ပေမဲ့ဒီကနေ့မှတော့ဒေတာကန်တွေဟာပုံမှန်အတိုင်းသွာလာနေကြကြောင်းပြောပါတယ
်ပုံမှန်ပါပဲဟုတ်ဒီနေရာလုံးပုံမှန်ပါပဲခင်ဗျဟုတ်ကျွန်တော်မူဆယ်ကလည်းဒီပေါက်ကွဲမှုတွေကခဏခဏဖြစ်နေတဲ့အခါကျတိတ်တော့ပြောရရင်ဟိုမကူးစားဘူးလို့နည်းနည်းလေးရိုးနေလို့ပေါ့ဗျာတော့
တမ်ဘရော့သတင်းမှန်ပြန်ကြားရေးအဖွဲ့ကတော့နန်းခမ်းမြို့ဘက်ကနေစိုက်ကဲနဲ့အမျိုးသားနှစ်ဦးလာရောက်ပြီးနေအိမ်ရှိလမ်းမပေါ်ကနေအိမ်ဝင်းအတွင်းကိုပစ်ခဲ့တဲ့လက်လုံပိုင်းပောက်ကွဲတာဖြစ်ကြောင်းနဲ့ဒီပောက်ကွဲမှုကြောင့်လူထိခိုက်တာမရှိဘဲခြံဝင်းနဲ့ကန့်နေတဲ့အလုသမားတန်လျားရဲ့မျက်နှာချက်နဲ့ brain bomb မှန်တချို့ကွဲပစ္စည်းကြောင်းပေါ်ပြပါတယ်ဒီလ23ရက်နေ့ည8နာရီလောက်ကလည်းကချင်ပြည်နယ်မန်စီမြို့နယ်မဝင်းကြီးကျေးရွာမှာအမည်မသိလူနှစ်ယောက်ကစိုက်ကဲစီးလာပြီးဦးထွန်းခင်ဆိုသူနေရှိမှာခြားထားခဲ့တဲ့နောက်အတံပိုင်းတစ်လုံးပေါက်ကွဲခဲ့ပြီးဒီပေါက်ကွဲမှုမှာလူထိခိုက်တာမရှိကြောင်းတမ်ဘရော့ကသတင်းထုတ်ပြန်ထားပါတယ်ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်